မွန်ပြည်နယ်တန်ဖြူစရက်မြို့နယ်ဖျားသုံးလမ်းစုပိုင်းမှာတော့စစ်ကောင်စီတပ်နဲ့ KLLA PDF ပူးပေါင်းတပ်တို့ကြားမှာတိုက်ပွဲကတော်တော်လေးပြင်းထန်နေပါတယ်။စစ်ကောင်စီတပ်ရဲ့အနမ်းကွင်းဗျူဟာစခန်းကိုရဖို့ကြိုးစားနေတဲ့ဒီတိုက်ပွဲမှာစစ်တပ်ဘက်ကနေလေကြောင်းကနေတိုက်ခိုက်နေပါတယ်လို့ပူးပေါင်းတပ်တွေကပြောပြပါတယ်။တိုက်ပွဲကြောင့်အနီးအနားကကျေးရွာတွေလည်းအတော်လေးထိခိုက်ခဲ့ရပါတယ်။ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်
။မွန်ပြည်နယ်တန်ဖြူစရက်မြို့နယ်ဖျားသုံးစုလမ်းပိုင်းမှာရှိတဲ့စစ်တပ်ရဲ့အနမ်းကွင်းဗျူဟာစခန်းကိုရနိုင်ဖို့ KNLA PDF ပူးပေါင်းတပ်တွေတိုက်ခိုက်နေတာသတင်းတစ်ပတ်လောက်ရှိသွားပါပြီ။ဩဂုတ်လ29ရက်နေ့ကတော့အနမ်းကွင်းဗျူဟာစခန်းနားကခွန်ဝါရွာလမ်းကွာမှာစက္ကစ19လက်အောက်ခံတပ်ရင်းတွေဖြစ်ကြတဲ့ခမရ583ခမရ589တို့နဲ့တိုက်ပွဲတွေဖြစ်ခဲ့တာမှာစစ်တပ်ဘက်ကလေကြောင်းကနေပါတိုက်ခိုက်ခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့တွေကပြောပါရယ်ဒီတိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကအကြအဆုံးတွေရှိတယ်ဆိုပြီး ABS တဲ့တယင်းတတယင်းမှုရဲဘော်သိန်းလွင်က VOA ကိုပြောပါရယ်အန
ံဝဲပြောသိန်းနေသိန်းနေတဲ့ပြီးတော့ပြီးကနေဒီဘယ်အနေနဲ့မရဘူးအခုလိုတပတ်ကျော်ရှိပြီးစစ်သားတွေတော်များတော့အများကြီးစီတာတော့ကစဲဒီဘလောက်စီမှာပေါ့ဟိုတန်ရတော့အများကြီးရသွားတယ်ဒါသူတို့ဒီနဲ့လာပြီးတော့ဟိုအမတ်တပ်ပြန်လာပြီးတော့လာအမြဲစက်တိုက်လာပြင်နေတော့လာနည်းနည်းပြင်တော့ဟိုနဲ့ဟိုသူတို့လူတွေသူတို့ပြန်ကယ်ထုတ်သွားတော့ပေါ့နောက်မှကျွန်တော်တို့လည်းရှင်းနေပုဒ်တွေပါတော့လောက်တာအဲ့မှာတော့အလောင်းတွေတော့ကျန်နေတယ်ပေါ့သူအလောင်းတွေဖြစ်
KNLA PDF ပူပေါင်းတပ်တွေဘက်ကတော့ထိခိုက်ဒဏ်ရာရသူတချို့ရှိတယ်လို့လည်းသူကပြောပါတယ်။တောင်ညိုစစ်ကြောင်းဒေါနာစစ်ကြောင်းစတဲ့ KNLA PDF ပူပေါင်းတပ်တွေနဲ့ဖြစ်တဲ့တိုက်ပွဲမှာလက်နက်စွန့်ပြီးစစ်တပ်ဘက်ကထွက်ပြေးသွားသူတွေလည်းရှိတယ်လို့လည်းပြောပါတယ်
။စစ်သားတွေတော်များများတော့ဟိုကြီးဟိုကြီးနဲ့ဖက်ကြီးနေကြတာလေ။ဒီအနံဝန်တွေကတူတူတက်တက်ဆိုင်ပေါ်လက်နက်မပါမနဲ့ဖက်ကြီးနေတယ်။ဒီဓာရီရီပြအပြင်းမှဆံတော့ဒေါ်သားတွေကပို့လို့ဖမ်းမိကြတယ်
စစ်တပ်ဘက်ကလေကြောင်းပစ်ကူယူပြီးသူတို့စစ်သားတွေကိုပြန်လဲကယ်ထုတ်သွားတာကြီးလည်းရှိတယ်လို့လည်းပြောပါတယ်ဖျားသုံးစုဘက်ကတိုက်ပွဲသတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးအနမ်းကွင်းဗျူဟာစခန်းသားမှာတိုက်ပွဲတွေပြင်းထန်နေတာသတင်းတစ်ပတ်ကျော်ရှိနေပြီးအနားမှာရှိတဲ့အနမ်းကွင်းကျေးရွာလွတ်ရှမ်းကျေးရွာတွေအတော်ကိုထိခိုက်ပျက်စီးခဲ့တယ်လို့လည်းဒေသတွင်းကလာတဲ့သတင်းတွေမှာဖော်ပြပါတယ် KNU တပ်မ6တပ်တွေရှိရာမြရီခရိုင်နယ်ကဆွေတော်ကအမြောက်တပ်ရင်းကိုလည်း KNLA PD ရဲ့ပူးပေါင်းတပ်တွေကဒီတစ်ပတ်အတွင်းပိတ်ဆို့တိုက်ခိုက်နေတဲ့အတွက်မြဝတီခရိုင်အတွင်းမှာလည်းလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေနေ့စဉ်ကြုံနေကြရပါတယ်ရှင်။